သူ့လူကြီးကိုလာပြီးတော့ဆက်စပ်မင်းများတော့ပြည့်တဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမတို့ကလည်းပြည့်လို့ဌာနကျေးဇူးတင်ပါတယ
်ဆိုတော့2012မှာကျွန်တော်တို့သိရတာတောင်ကြီးလယ်မှာဒီဥပဒေဆိုတာမျိုးပေါ်လာတယ်ပေါ့နော်လွတ်တော်ပြဋ္ဌာန်းပြီးတော့လွတ်ဆောင်လာတာရှိတယ်အစိုးရဘက်ကလည်းဒီအောက်ကနေပြီးတော့ဒီမဆုစွန်းမျိုးတို့တက်ကြွလို့ရှာသူတွေရဲ့တောင်းဆိုချက်တွေအရာဟောပေါ့နော်တစ်ဖက်ကလည်းသမားတွေရဲ့တောင်းဆိုချက်တွေအရာဟောဒီသူတို့ဘက်ကလည်းပြန်ပြီးတော့ဥပဒေတွေပြဋ္ဌာန်းပြီးကော်မတီတွေဖွဲ့ပြီးလှုပ်လာတာရှိတယ်ဆိုအဲ့ဒီလိုကော်မတီတွေဖွဲ့လှုပ်လာတာကတော့တောင်းတဲ့သမားတွေအတွက်အခုအကျိုးရှိတာကိုတွေ့ရသလားဘယ်လိုပုံစံဖြစ်လာလဲ
ကျွန်တော်ဒီလေယာဉ်မြေဥပဒေပေါ့နော်ဟို2012မလ30ရက်နေ့ကသူတို့ထုတ်ပြန်တယ်ပေါ့31ရက်နေ့မှာအကျုံးဝင်တာနေစပြီးတော့ကျမတို့ဒီအဲလေယာဉ်မြေဥပဒေနဲ့ပတ်သက်ပြီးတော့ပေါ့နော်လေယာဉ်မြေအငင်းပွားမှုပြဿနာတွေအများကြီးပေါ့နော်တိုင်းနဲ့ပြည်နယ်ဒီဒီမှာတက်လာတာဒါကျွန်တော်နိုင်ငံအတွက်အကြီးအမားဆုံးပြဿနာလို့ပဲကျွန်တော်တို့မြင်ပါတယ်အဲ့ဒီပါမှာပေါ့ကျမတို့ဘာတွေ့ရလဲဆိုတော့ဒီဥပဒေရဲ့နောက်ဆက်တွဲမှာပေါ့နော်ဒီနေရာမြေတွေကို1988ခုနှစ်ကတိမ်းစီးတယ်ပေါ့နော်အဲ့ဒီတိမ်းစီးခံရတဲ့နေရာမြေတွေကိုဒီဖြစ်တော်တွေကနေပြီးတော့နေရာဒီအမြေရနဲ့ချားမြေများစုံစမ်းရေးကော်မရှင်ဆိုပြီးတော့ဖွဲ့စည်းတယ်ပေါ့ဒါဥတည်ထွက်ကဥက္ကဋ္ဌပေါ့အဲ့ဒီဖွဲ့စည်းရဲ့ကျေးရွာအဆင့်ထိပေါ့နော်နေရာကော်မတီဖွဲ့စည်းတယ်ဒီနေရာမြေပြဿနာတွေကပေါ့နော်အခုလိုမျိုးဟိုရင်ဆိုင်နေရတာတွေကဘသူမှန်တယ်ဘသူမှားတယ်ဆိုပြီးသူတို့ကိုယ်တိုင်လည်းဒါမြင်တွေ့သွားပါလေကျမတို့နဲ့ပေါ့နော်ဒီတောင်နယ်သမားတွေကိုလည်းသူတို့ကျမတို့ရှေ့တင်ဂတိကဝတ်တွေပေးသွားခဲ့တာလည်းကျမတို့မြင်ရပါတယ
်
အဲဒါရအမှန်ကန်နေပါလေကျွန်တော်တို့တောင်မှအခုလိုမြင်ရတွေ့ရတဲ့ရင်းနှောင်းတုံပါလေဆိုပြီးတော့ဒီအစီရင်ခံစားတွေကိုသူတို့ဟိုတိတိချာချာတင်ပြီးတော့ပေါ့နော်ဒီဆုံးဖြတ်ပေးပါမယ်ဆိုပြီးဂတိကဝတ်တွေပေးသွားတာလေဒါပေမဲ့ဆုံးဖြတ်တဲ့အခါကျတော့ကျမတို့ဒီအစီရင်ခံစားတွေကိုကြည့်လိုက်တဲ့အခါမှာပေါ့နော်ဒီတောင်လန်သမားတွေဘက်ကမှန်ကန်တဲ့ဘက်ကရက်ပြီးတော့သူတို့စုံစမ်းစစ်ဆေးခဲ့တယ်လို့ကျမတို့ရှေ့မှာဂတိကဝတ်တွေပေးခဲ့တယ်လို့ပေါ့နော်ဒီအစီရင်ခံစာမှာရေးတင်ထားတာကျမတို့မတွေ့ရပါဘူးဒီလုပ်ငန်းရှင်ကုမ္ပဏီဘက်ကလည်းလိုက်ပြီးတော့အဲလိုက်ပြီးတော့ဖတ်လိုက်တဲ့အနေနဲ့ရေးတင်ထားတာကျမတို့တွေ့ရပါတယ်ဒါကြောင့်မို့ပေါ့နော်ဒီတင်းစည်းခံတောင်လန်သမားတွေကဒီမြေယာဥပဒေနဲ့ပေါ့နော်ဒီမြေယာဖြစ်ရှင်းကော်မရှင်ရဲ့စုံဖြတ်ချက်မှာနှစ်နာမှုတွေအများကြီးရင်ဆိုင်ရတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဒီ2012ခုနှစ်လေယာဉ်မြေဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာတဘောကတင်ခံထားရတဲ့မြေတွေလက်သမားတွေရှိရတင်ထားတဲ့မြေတွေသူတို့လက်သမားတွေရှော့ရှော့ရှူရှူနဲ့ပြန်ရသွားတဲ့တာရကမျိုးရှိဘူးသလားကျုပ်မဆုနေကြဘူးသလားဥပမာသူဥပဒေတော့ပြဋ္ဌာန်းလိုက်ပြီးကဲမတရားတင်ထားတဲ့မြေတွေစောစောလို့ဟိုလွတ်တော်ကော်မရှင်ကလည်းလေယာဉ်မြေစုံစမ်းကော်မရှင်ကလည်းလာပြီးစုံစမ်းတယ်ဟိုမှားနေတယ်ဆိုတာလည်းမတရားတင်ခံထားဆိုတာလည်းသိတယ်ကဲအဲ့တော့ဒီလက်မျိုးလက်သမားကမူလပိုင်ခြင်းဖြစ်တဲ့အတွက်သူ့ကိုပဲပြန်ပေးလိုက်ပါဆိုပြီးအဲ့လိုမျိုးရှော့ရှော့ရှူရှူပြန်ပေးလိုက်ရတဲ့ဥပမာတွေတော့ကျုပ်ရှိဘူးသလား
အဲကျမတို့တွေ့ဘူးတာပေါ့နော်ကျမတို့တိုင်းနဲ့ပြည်နဲ့သွားနေတာပါအဲ့တော့ဒါ2012လေယာဉ်မြေဥပဒေရဒါကတော့ဒီဟိုမှန်ကန်နေတယ်ရောခမားတို့ပေါ့ဒါကတော့ချက်ချင်းပေါ့နော်ဒါဆုံးဖြတ်ပြလိုက်တယ်ဒါနှစ်နာတဲ့လူယူသွားဆိုတာမျိုးမရှိခဲ့ပါဘူးဒီကိုမှန်ရဲ့နဲ့ပေါ့နော်ဒီအမှန်တရားပေါ်ပေါက်ပြီးတော့အဲကိုလေယာဉ်မြေကိုလက်ထဲပြန်ရောက်ဖို့ပေါ့နော်ညီမျိုးစုံနဲ့စူးစမ်းပြီးခက်ရခက်စစ်မှရခဲ့တာပါအဲ့လိုမျိုးရခဲ့တာမှဒီပေါ့ဟိုကုမ္ပဏီတောင်မှပေါ့နော်ကိုချောက်ပေါ်ကိုရက်တည်တဲ့ဟိုကုမ္ပဏီကတင်ထားတဲ့ပေါ့နော်စီမံကိန်းအောင်မြင်တဲ့ဥစ္စာတွေဆိုရင်စီမံကိန်းအောင်မြင်တဲ့လေယာဉ်မြေတွေဆိုရင်ဒါကဒီတိုင်းဒေသကြီးပေါ့နော်တိုင်းဒေသကြီးဖွဲ့နဲ့အစိုးရအဖွဲ့နဲ့ဒီတိုင်းဒေသကြီးမြေယာကော်မတီအဖွဲ့အနေပြီးဖိအားပေးပြီးတော့ပေးခိုင်းတာအဲအစိုးရနဲ့ပတ်သက်ရပတ်သက်ကြောင်းဖြစ်တယ်ပေါ့နော်အဲဒီလုပ်ငန်းရှင်အကြီးစားတွေဖြစ်တယ်သူကခေါ်နေတာကခရိုနီပေါ့နော
်
အဲ့လိုခရိုနီတွေကနေပြီးတော့တင်းစီထားတဲ့လေယာဉ်မြေတွေဆိုရင်လေသမားတွေကတောင်းဆိုတာလို့လေသမားကြီးဆောင်ရွက်တဲ့လူတွေကသွားပြီးတော့ကုညီဆောင်ရွက်ပေးတာလို့ဆိုရင်လေသမားကြီးဆောင်ရွက်တဲ့လူတွေကိုပုံမှန်ဆက်ရှင်နဲ့တရားစွဲတယ်လေသမားတွေဆိုရင်ညီမျိုးစုံနဲ့ချိန်ချောက်ပြီးထောင်ချတာမျိုးတွေရှိတယ်နောက်တက်မတော်ကတိန်းတာတွေပေါ့တက်မတော်တိန်းတာတွေဆိုရင်ကျမတို့ဟိုนี้မျိုးစုံเนี่ยจมารู้ก็เปลี่ยนย่าได้ရှိတယ်မရသေးတာရှိတယ်အဲ့လိုရတဲ့လူတွေကလည်းပေးတဲ့အခါကျရင်ဘယ်လိုပေးသလဲဆိုတော့ဟိုเนี่ยလုတ်ပိုင်ခွင့်ပေးတာမဟုတ်ဘူးဟိုလုတ်ပိုင်ခွင့်ဆိုတာပုံစံပေါ့เนาะပုံစံတင်းနဲ့ရှောက်ပြီးတော့ပုံစံခွင့်နဲ့ฉပေးတာလုတ်ပိုင်ခွင့်ပေါ့အဲ့လိုလုတ်ပိုင်ခွင့်မရဘူးသူကတမ်းမတော်သိန်းဆိုပြီးတော့ပြန်ဒီဘိုးချုပ်ကြီးမင်းအောင်ခံရနေပြီးတော့ကောက်ကွေးကစီချုပ်မင်းအောင်ခံရနေပြီးတော့တက်သိန်းညီမကြီးပြန်ပေးထားပါတယ်လို့ပြောတယ်ဒါမှမဟုတ်အဲ့လိုမျိုးပြောတဲ့အခါမှာဒီပေးတဲ့ဒီပေါ့နော်ဒီလေယာဉ်တွေကလုတ်ပိုင်ခွင့်မပေးဘူးပေါ့ပုံစံတက်လျှောက်ပြီးတော့ပုံစံခွင့်ချပေးတာမဟုတ်ဘူးသူကပေးတဲ့အခါမှာဒီမြို့နယ်အုပ်ချုပ်ရေးမှုတွေရဲ့ရုံးမှာမြေယာကော်မတီတွေအကုန်လုံးထိုင်ပြီးတော့ခမည်းတော်အေးအေးဆေးဆေးနေကြဟို ိုတိုင်ဒီတိုင်မလုံနဲ့အေးစစေးနေဘာပြဿနာမှမကြားချင်ဘူးဒီလေယာမြေတွေခင်ဗျားတို့လောက်ကင်စားတော့ခင်ဗျားတို့အေးစစေးမနေအချိန်မရေးပြန်သိမ်းလို့ရပါတယ်ဆိုတော့ဂရီကဝစ်တွေနဲ့လက်မှတ်ထိုးပြီးပေးတာမျိုးတွေကျွန်တော်တို့တွေ့ရပါတယ
်စုံစမ်းရေးကော်မရှင်ကရောသူရဲ့လှုပ်ဆောင်ချက်တွေဟာသူတို့စုံစမ်းပြီးလို့ရှိရင်ဒီဥပဒေနဲ့ဒီ2011ကပြဋ္ဌာန်းခဲ့တဲ့ဥပဒေနဲ့သူတို့ရဲ့ဒီလှုပ်ဆောင်ချက်တွေနဲ့ဘယ်လိုချိန်ဆပြီးသူတို့လုပ်တယ်လဲသူတို့စုံစမ်းလို့ရတာတွေသူကဘယ်ကိုတင်ပြတာလဲအစိုးရကိုတင်ပြတာလားလွတ်တော်ကိုတင်ပြတာလားဘသူကဆုံးဖြတ်တယ်လေဒါမှမဟုတ်လည်းတိုင်းဒေသကြီးအစိုးရနေပြီးတော့သက်ဆိုင်ရာမြို့နယ်ကြေးရွာအုပ်စုတွေကိုပြန်ပြီးတော့ညွှန်ကြားချက်ပြန်ပေးတာလားသူဒီဆောင်ရဲကော်မရှင်ဒီလေယာမြေဆောင်ရဲကော်မရှင်ကရလာတဲ့အဖြေတွေကိုပေါ့နော
်ဟုတ်ကဲ့
ဘယ်လိုကြား
ကျွန်မတို့သိထားတာတော့ကျွန်မတို့ပေါ့နော်သူတို့နဲ့အဒီအစည်းအဝေးတွေမှာကျွန်မတို့မေးခဲ့တယ်မေးခွန်းတွေရှိပါတယ်အဲ့တော့သူတို့ကျမတို့ဖြေတာကတော့သူတို့ကပေါ့နော်နေရာနဲ့အခြားမြေများသိသိခံရမှုနေရာမြေနဲ့အခြားမြေများစုံစမ်းရေးကော်မရှင်ပေါ့ကျွန်တော်တို့ကတော့စုံစမ်းစစ်ဆေးပြီးတော့ပေါ့နော်ဇာကဘယ်သူမှန်တယ်ဘယ်သူမှားပါတယ်ဆိုတော့ကျွန်တော်တို့ကနေပြီးတော့ပေါ့နော်သက်ဆိုင်ရာပေါ့ဒါဟိုအစိုးရအဖွဲ့အစည်းဖြစ်တယ်ပေါ့နော်လွှတ်တော်တွေကိုကျွန်တော်တို့ကတင်ပြီးတော့ပေါ့နော်ဒါဟိုတင်ပေးရယူပါတော့ဆုံးဖြတ်မှာကလက်ရှိပေါ့နော်အစိုးရအဖွဲ့အစည်းကဆုံးဖြတ်မှာဖြစ်ပါတယ်ပေါ့ကျွန်တော်တို့ကဆုံးဖြတ်လို့မရပါဘူးလို့ကျွန်မတို့သူတို့ပြောထားရှိတယ
်ဟုတ်ကဲ့ဆိုတော့နောက်ပိုင်းအခုနောက်ပိုင်းမှာလည်းသူတို့နည်းနည်းလေးလက်သမားချင်းချင်းဒီမချေနှက်တာတို့ပါတော့ကျွန်တော်တို့ကြားတာအခုလေယာဉ်မြေတွေပြန်ချပေးတယ်တချို့ကိစ္စတွေပြန်ပေးတယ်ချင်းချင်းမချေနှက်အောင်လုပ်တယ်ဆိုတဲ့ပုံစံမျိုးအတန်တွေလည်းထွက်နေတော့အဲ့ဒါကလည်းဘယ်လိုမျိုးဖြစ်တာလဲ
နံပါတ်1ကျွန်တော်တို့ဘယ်ကနေစတွေ့ရလဲဆိုပြည်ဦးနယ်ပေါ့ပြည်ဦးနယ်မှာအဲတစ်ဖက်နဲ့တစ်ဖက်ပေါ့ဟိုတိန့်စည်းခံထားတဲ့တောင်ငယ်သမားတွေကိုတစ်ဖက်နဲ့တစ်ဖက်ကကုမ္ပဏီပေါ့တစ်ဖက်ကဒေသခံတောင်သူတွေပေါ့တိန့်စည်းခဲ့တာကအစိုးရတိန့်စည်းခဲ့တာပေါ့တိန့်စည်းစဉ်ခါတော့2012လေယာဉ်မြေဥပဒေနဲ့အညီပေါ့နှစ်နာရီရောကြီးပေးခဲ့တာမျိုးမရှိဘူးပေါ့မရှိတဲ့ကအစိုးရတိန့်ပြီးတော့ကုမ္ပဏီကိုချလိုက်တယ်ပေါ့ကုမ္ပဏီချကုမ္ပဏီကစီမံကိန်းကို coffee စီမံကိန်းကိုအောင်မြင်စွာမလုပ်နိုင်ဘူးပေါ့ဘာ coffee ပင်မှလည်းမရှိဘူးပေါ့အဲ့တော့ဒီ2012လေယာဉ်မြေဥပဒေထွက်လာတဲ့အခါလေသမားတွေကဒါစီမံကိန်းမအောင်မြင်တဲ့အတွက်ကျွန်တော်တို့လူချင်းနေဆိုပြီးတောင်းတဲ့အခါကျတော့လေသမားတွေမပေးဘဲနဲ့ဒီပေါ့ကုမ္ပဏီဘက်ကိုလိုက်တယ်အဲ့တော့လေသမားတွေကဝင်လုပ်မယ်ဆိုပြီးတော့အကြောင်းကြားတဲ့ခါကျတော့ဟိုဘက်ကကုမ္ပဏီဘက်ကနေပြီးတော့လူမိုက်ချိန်နှားပြီးတော့လေသမားတွေကိုဖုံးဆက်ခေါ်ပြီးတော့ရိုက်တာတိုင်းမှုတွေဖြစ်လို့တရားဟိုနေပေါ့စေယုံတွေပိုင်းတင်ရတာရှိတယ်အခုတရားရုံးမှာပေါ့နော်တရားရင်ဆိုင်တွေရှိတယ်ဒါကျွန်တော်တို့တွေ့ရတယ်နံပါတ်1အချက်နံပါတ်1အချက်ကတော့ဒီပေါ့ကျွန်တော်တို့ဟိုဟင်းသနာမျိုးနဲ့ကြောက်ရဲကြည်ရအုပ်စုပေါ့အကြောင်းရဲကြည်ရအုပ်စုမှာကကျမတို့ဒီတမိုင်းသိမ့်စင်ရလည်းပြောခဲ့တယ်ပေါ့နော်နိုင်ငံသားရေးဝန်ကြီးချုပ်ဦးဝနမောင်ဝင်ကလည်းပြောခဲ့တယ်ဒီပေါ်မြေတည်ဆားမှုကြောင့်ပေါ့နော်ကမ်းမကြီးပြိုဘလို့ပဲပြိုပေါ့နော်ဒီနယ်နိမိတ်သတ်မှတ်ထားတဲ့မြင်းချောင်းကဘာမှမပြောင်းလဲဘူးဆိုတာမျိုးသူတို့ပြောကြထားတယ်ဒါကိုဒီမြို့နယ်အုပ်စုရေးမှုတွေကဒါကိုလေးစားလိုက်နာမှုမရှိဘဲနဲ့နှစ်ဖက်ပေါ်တောင်းတဲ့သမားချင်းချင်းကိုပြစ်ပခါဖြစ်အောင်ပေါ့နော်ဒုတိယပြက်ဒါတစ်ဖက်လည်းသူတက်တန်ယူဖြစ်အောင်ဒီဘက်ကအမျှော်မြင့်တိုင်းကိုမခွဲပေးဘဲနဲ့ဒီဒေသခံတွေကဒီဘက်ကဆန္ဒထုတ်ဖော်လို့ပေါ့နော်ဟိုဒီနိုင်ငံရေးသမားတွေနဲ့ပတ်သက်လို့ဆိုပြီးတော့ဒီ ARV ဘိုင်းဘက်ကဆိုင်တဲ့ ARV တိုင်းဘက်ကဒီညီလူချင်းကိုဘကိုးတိုင်းကိုသူတို့ချပေးလိုက်တယ်ဘိုးကိုင်းကိုချပေးကျွန်မသွားကြည့်တဲ့အခါကျတော့ဒီအမျှော်မြင်ဒီဧက980ရှိတဲ့မြေလူကျွန်းဟာဒီအမျှော်မြင်တိုင်းခွဲမယ်ဆို ARV တိုင်းဘက်ကတစ်ဖက်ဘကိုးတိုင်းဘက်ကတစ်ဖက်အဲ့တော့ဘကိုးတိုင်းဘက်ကတစ်ဖက်ကိုဘကိုးတိုင်းသားတွေကိုမချဘဲနဲ့ ARV တိုင်းဘက်ကိုကြော်ပြီးတော့ချထားပေးခြင်းဟာတောင်ငယ်သမားအချင်းချင်းပဋိပက္ခဖြစ်အောင်သွေးထွက်တန်ယိုဖြစ်အောင်ပြည်သူအချင်းချင်းကိုရန်တိုက်ပေးထားတာကိုကျွန်တော်တို့မြင်ရတယ်ပေါ့အဲ့ဒါလည်းမဟုတ်ဘူးကျွန်တော်တို့ပေါ့ဒီARV တိုင်းပေါ့နော်အလိုင်းမျိုးနဲ့မှလည်းဟိုတက်ခိုင်ဖွံ့ဖြိုးရေးပါတီတွေကိုအများစုကိုချပေးပြီးတော့တောင်းနှစ်နာရီတောင်းသမားကြီးကသွားပြီးတော့တောင်းဆိုတဲ့အခါမှာလည်းဒီပေါ့သူတို့ကိုလည်းချပေးလိုက်တယ်ချပေးလိုက်တဲ့အခါကျတော့ဟိုဘက်ကအများစုနဲ့အ ਨੇ စုနဲ့ပဋိပက္ခဖြစ်အောင်ဖန်တီးထားတာမျိုးတွေတွေ့ရတယ်ဒါဟိုကျွန်မတို့မြင်တွေ့ရတာပေါ့ဒီလိုမျိုးပဋိပက္ခတွေဖြစ်အောင်ဟိုဖန်တီးမှုတွေဟာပေါ့နော်ကျွန်မတို့ဒီဟို2014မှာကျွန်တော်တို့ဒီလေသမားကြီးဆောင်ရွက်တဲ့လူတွေအနေနဲ့ဒါမြင်တွေ့ရတာပါ
ဟုတ်ကဲ့တစ်ဖက်မှာရောမဆွစုနေလို့လိုမျိုးပေါ့နော်မဆွစုနေအပါအဝင်တခြားဒီတောင်သူသမားအရေးကိုတက်တက်ကြွကြွလှုပ်ရှားနေတဲ့သူတွေရဲ့အသက်အန္တရာယ်ဟောချင်းချောက်လာတာတွေပါလိမ့်မရှိဘူးလားဟိုအနာဘိုင်းတွေဘက်ကပဲဖြစ်ဖြစ်ခရိုနီတွေဘက်ကပဲဖြစ်ဖြစ်ပေါ့နော်လုပ်ငန်းရှင်တွေဘက်ကပဲဖြစ်ဖြစ်ပေါ့အဲ့လိုမျိုးကြုံဘူးလား
ကျမတို့ပေါ့နော်ကျမတို့တော့အဲ့လိုမျိုးတက်ရိုက်ဟိုတက်ရိုက်တော့အဲ့လိုမျိုးချင်းချောက်တာမျိုးတွေတော့မရှိဘူးပေါ့နော်ဟိုကျမတို့သွားလို့ရှိရင်ပေါ့ဟိုအဓိကပေါ့နော်ကျမတို့တော့ဘယ်သူမှတက်ရိုက်လာပြီးတော့အဲ့လိုမျိုးမချိန်ချောက်ဘူးမပြောဘူးပေါ့ဒါပေမဲ့ကျမတို့တောင်းနေသမားခေါင်းဆောင်တွေကိုပေါ့အဲကျမဘယ်သွားမယ်ဘယ်လာမယ်ကအစပေါ့နော်အဲနောက်ပိတ်ဆုံးပေါ့နော်ဘယ်ခုံနံပါတ်မှာစီးမယ်ဆိုတဲ့အစပေါ့နော်အဲသူတို့မေးတာမျိုးတွေရှိတယ်နောက်တစ်ခုကျမတို့သွားလို့ရှိရင်နောက်ကရင်နောက်ရံခံပြီးတော့ပေါ့နော်အဲ့လိုမျိုးလိုက်တာမျိုးတွေရှိတယ်ပေါ့ဟိုကျမတို့တော့တက်ရိုက်ဟို chain chow down muri machine. Time through a cool pan in it, pan in it, a quabble, tomato me in a bono. Let a man a changing with the robe bono, or naming a year as a malab in it. Ulu can die be the Tahare Mabono, tomato she name it. Tomato she name it, so in tomato bono, happy to rea, I threw a changing my pitter, happy to rea, look, tomato rea. โอ้ตึกที่ไก่เตยว้าดาบาลูกตรุพันธุ์ที่ท่าดาမျိုးတော့ကျမတို့မြင်ရပါတယ်เนาะအဲသူတို့မလာတဲ့အတွက်ကျမတို့ကဒါပြည်သူတွေချင်းချင်းပြည်သူတွေရနေပြီးတော့ဘောသူတို့ဘောလုံးလိုက်တာပါတွေ့တာပြည်သူတွေတော့လက်မခံတော့ပါဘူးအဲနိုင်ငံရေးသမားတွေပါလက်သမားရေးဆောင်ရွက်တဲ့လူတွေလုံသမားရေးဆောင်ရွက်တဲ့လူတွေပြည်သူတွေရလက်မခံလို့သူတို့သက်တမ်းတွေဖြစ်ပြီးတော့အခုလိုမျိုးဟိုတည်တည်ပြည့်စည်တာရှိပါတယ်ဆိုတာမ ဒီဟာတွေရဲ့အကျိုးရလာကိုဗာမြင်လဲရှေ့အနာဂတ်မှာရောသဘောအစကြပါစို့အခုဒီပေါ့เนาะတည်တည်ပြည့်စည်အောင်ပေါ့เนาะအဲ့ဒီဟာတွေမှာပါဝင်မဲ့ပေါ့เนาะလူမှုအဖွဲ့အစည်းတွေပေါ့เนาะဒီဖြည့်ချင်းဆောင်ရွက်ပြီးမဲ့လူမှုအဖွဲ့အစည်းတွေပါအသက်အန္တရာယ်တွေဆိုရင်တို့ဖန်တီးထားအဲ့တော့2040ပေါ့เนาะ2050ပေါ့ကျွန်တော်တို့နိုင်ငံရဲ့ဒီဒီမိုကရေစီပေါ့เนาะဒီအဲလမ်းကြောင်းအရာပေါ့เนาะပြည်ပြောင်းလဲရေးကိုသွားနေတယ်အခု2050ဆိုကျွန်တော်တို့ရွေးကောက်ပွဲတွေပေါ့เน တရားမှာ90ရာခိုင်နှုန်းရှိတဲ့ဒီတောင်နယ်သမားတွေကိုပေါ့နော်ဟိုနိုင်ငံကြီးရဲ့ပြည်ရဲ့နိုင်ငံကြီးရဲ့ထောင်ကျောက်တွေထဲမှာဘယ်လောက်ထိပေါ့သူတို့အတုံးချပြီးတော့ဟိုစောင့်ရမလဲဆိုတာမျိုးကျွန်တော်တို့စိုးရိမ်ပါတယ်အားလုံးအတွက်ကိုကျွန်တော်တို့စိုးရိမ်ပါတယ
်ဟုတ်ကဲ့မဆင်မေကျေးဇူးတင်ပါခင်ဗျ
ဟုတ်ကဲ့မြန်မာနိုင်ငံတောင်သမားအားလုံးရဲ့ကိုယ်စားဖီအိုရေးဘယင်းဌာနကိုလည်းကျေးဇူးတင်ပါတယ်